ီးရက်နေ့ကမုံပိုင်းမြို့မှာတာဝန်နဲ့သတင်းယူနေတဲ့တပ်ပုံသတင်းတောက်တူကိုအုပ်စုဖွဲ့အာဏာပြုကျင့်မှုနဲ့လူလေးဦးကိုမုံပိုင်းမြို့တရားရုံးတစ်ခုကအပြစ်ရှိကြောင်းဆုံးဖြတ်လိုက်ပါတယ်။ဒီပြီးခဲ့တဲ့နှစ်ဩဂတ်လကအသက်22နှစ်အရွယ်သတင်းတောက်အမျိုးသမီးကိုဝိုင်းဝန်းအာဏာပြုကျင့်မှုနဲ့ဒီမျိုးသားလေးဦးကိုအပြစ်ရှိတယ်ဆိုပြီးတော့တရားရုံးကဒီကနေ့မှပဲအမိန့်ချလိုက်တာပါ။ဆွပစ်ထားတဲ့စက်ရုံတစ်ခုကိုတွားပြီးအမျိုးသားအဖော်တဦးနဲ့အတူသတင်းတပ်ပုံရယူနေတုန်းမှာပဲဒီမျိုးသမီးအာဓမပြုချစ်ခံခဲ့ရတာပါဒီအုပ်စုဖွဲ့ပြုချစ်မှုမှာပါဝင်တဲ့၅ယောက်မြောက်နောက်တဦးကတော့ဆယ်ကျော်သက်တဦးဖြစ်တဲ့အတွက်သူ့ကိုလူငယ်တရားရုံးမှာတိကျစစ်ဆေးနေပါတယ်2012ခုနှစ်ဒီဇင်ဘာလကအသက်23နှစ်အရွယ်အမျိုးသမီးတဦး New Delhi မြို့ကဘတ်စကားပေါ်မှာအုပ်စုဖွဲ့အာဓမပြုချစ်ခံရပြီးတေဆုံးခဲ့ရတဲ့ဖြစ်ရပ်ဖြစ်ပွားခဲ့ခြင်းကဆလို့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့အိန္ဒိယနိုင်ငံမှာလူတွေပုံမအယုံဆိုင်ခံခဲ့ရပါတယ်ဒီလိုအာဓမပြုချစ်တိုက်ခိုက်မှုတွေကိုဆက်ကျင်တဲ့ဆန္ဒပြမှုတွေလည်းနိုင်ငံတော်မှာဖြစ်ပွားခဲ့ပြီးတော့အမျိုးသမီးတွေကိုနှောက်ယှက်စော်ကားတဲ့ဒီအမျိုးသားတွေကိုအရထက်ပို့ပြီးတင်းတင်းကြပ်ကြပ်အရေးယူအပြစ်ပေးမှုတွေလည်းရှိလာခဲ့တာပါဒီကနေ့ဒီအပြစ်ရှိကြောင်းအမိန့်ချမှတ်ခံရသူ၄ဦးအနေနဲ့ထောင်သံတသက်အထိချမှတ်ခံရနိုင်ပွဲရှိပြီးတော့ဒီမနေ့ပြန်တောက်ကြနေမှာတော့သူတို့ကိုပြစ်ဒဏ်ဆင်ရမှာဖြစ်ပါရဲ့ရှင်